မြန်မာသမ္မတဦးသိန်းစိန်ကတိပေးထားသလို2013ခုနှစ်အကုန်မှာနိုင်ငံရေးအကျဉ်းသားအားလုံးပြန်လွတ်လာဖို့ဖြစ်နိုင်ခြင်းမရှိဘူးလို့လက်ချက်နိုင်ငံရေးအကျဉ်းသားစီစစ်ရေးကော်မတီဝင်တဦးကပြောလိုက်ပါတယ်။ဒါပေမဲ့လည်းလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်နိုင်ငံရေးအကျဉ်းသားတွေထပ်ပြီးလွတ်လာဖို့ရှိတယ်လို့နောက်ကော်မတီဝင်တဦးကပြောပါတယ်။ကော်မတီရဲ့ဒီကနေ့အစည်းအဝေးပြီးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ရန်ကုန်ခြေစိုက် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ခဲ့ပါတယ်ရှင်။
နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတညီတညွတ်တည်းတင်ပြတဲ့ထောင်တွေထဲမှာကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသား44ဦးလုံးကိုဒီနေ့ကောင်မှပြန်လည်လွတ်မြောက်ဖို့တော့မဖြစ်နိုင်သေးဘူးလို့နိုင်ငံရေးအကျဉ်းသားအစည်းအဝေးကော်မတီအဖွဲ့ဝင်လည်းဖြစ် ABB ရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ကိုပိုကြီးက VOA ကိုပြောပါတယ
်ဆုံးဖြတ်ချက်ကတော့အပြေးကမချနိုင်ပါဘူးဟိုဒါပေမဲ့အကုန်လုံးတော့ကုန်နေတဲ့အနေကြတော့မရှိဘူးပြတချို့တော့ကျန်ခဲ့နိုင်တယ်အဲ့ဒါတွေကအငင်းပေါ်ဝင်ဖြစ်နေတဲ့ကိစ္စတွေတော်တော်များများဟိုတော်များများဖြစ်ပါပါ
လက်ချက်နိုင်ငံရေးကျင်းသားလို့သတ်မှတ်ပြီးတော့တင်ပြထားတဲ့44ဦးလုံးလွတ်မြောက်နိုင်ဖို့သူတို့ကိုဖမ်းတော့ကတက်ထားတဲ့အမှုတွေကြောင့်ပြန်လွတ်ဖို့ပြောတဲ့နေရာမှာအခက်အခဲတွေအနေငယ်ရှိနေတာလို့လည်းကိုဘူကြီးကဆက်ပြောပါတယ
်။ဥမာတချို့လူတွေပေါ့နော်တချို့လူတွေဆိုဥမာ ABSDF ကနေလို့ဖမ်းကြတဲ့စံကိုပေါ့သူဆိုရင်တောင်ထဲမှာ16နှစ်လောက်ရှိသွားပြီ။သူ့ကိုဖမ်းရတဲ့အချိန်မှာအရင်ထောင်ရမ်းရေးတွေပေါ့ဘုရုပ်ကညာလို့လက်ထက်တုန်းကပတိရသဖြင့်အမှုတွေနဲ့ဆင်ခြင်ရတဲ့ရှိတယ်။ဥမာသူ့ကိုဆိုရင်နိုင်ငံရေးပုံမှန်တွေနဲ့ဖမ်းတော့ပေါ့လေ3နှစ်တော့တော့တမယမို့လို့ဝရင်းမို့လို့လည်းဟိုဖန်တာတိုင်းရှိတယ်တကယ်တမ်းကျွန်တော်တို့ကအဲ့တော့ဟိုဒီဟာတွေကထောင်လိုင်းကြီးကနေပြီးတော့အပုတ်စင်ပြီးတော့ဖန်ရတယ်ဆိုတော့မျိုးကိုပေါ်လေတော့ကျွန်တော်ဘက်ကလည်းပြောတယ်သူတို့မိခင်အဖွဲ့စည်းကနေလည်းဒီဟာကိုကျွန်တော်တို့စာရီပို့ပြီးတော့ကျွန်တော်တို့ရှင်းပြတာတိုင်းရှိပါတယ်ဒါပေမဲ့ဒီလိုခိစ္စကျတော့အပုတ်ကြီးဖြစ်နေတဲ့အတွက်တနေ့လေးပို့ပြီးတော့စီစေးရတာနဲ့ပို့ဖြတ်နေတာတိုင်းရှိတယ
်ဆက်နေချင်းမြောက်နိုင်ငံရေးအကျဉ်းသားစီစီဝိချေကော်မတီရဲ့အစည်းအဝေးပြီးလာမယ့်ရက်တစ်ပတ်အတွင်းမှာပဲနိုင်ငံရေးကျင်းသားတွေနဲ့တက်မတော်ထောက်လိုင်းရေးကအချင်းကြခံရတဲ့အရာရှိဟောင်းတွေလည်းပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကော်မတီဥက္ကဋ္ဌဦးစိုးသိန်းကစီဝေးတွင်မှာပြောဆိုခဲ့တဲ့အကြောင်းကော်မတီဖွဲ့ဝင်လည်းဖြစ်တင်ငန်းညွတ်ညွတ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးသိန်းညွတ်ကပြောပါတယ
်ဦးစိုးသိန်းပြောတဲ့ဟိုအချက်တည်းမှာမင်္ဂလာသတင်းလေးပါပါလေ။နောက်နိုင်ငံရေးကျင်းသားတွေလည်းလွတ်မယ်။နောက်ဒီနိုင်ငံသားကျင်းသားတွေပေါ့တက်မတော်ထောက်လိုင်းရေးအရာရှိဟောင်းတွေပါဝင်ပေါ့ဟိုလွတ်ဖို့ကိုနောက်သတို့တဲ့တစ်ပုဒ်ပေါ့အနည်းဆုံးတစ်ပတ်ပါအဲ့ဒါပဲခေါ်ပါတော့။နော်အဲ့ဒါလေးလွတ်မယ်
။ဒီနေ့အစည်းအဝေးအတွင်းမှာထောင်နေထဲမှာအကျဉ်းချခံနေရတဲ့အကျဉ်းသားတွေကိစ္စသမဂ္ဂနေတလောနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူတွေအမှုတွေကိုလည်းအမြန်ဆုံးအနာဘာနေဘက်ကအမှုတွေပိတ်သိမ်းပေးဖို့ကိုလည်းဥပဒေကဲ့သို့အနာတီတဲ့အမိန့်တရက်ကိုသမ္မတကထုတ်ပြန်ပေးဖို့လိုတယ်လို့လည်းဦးသိန်းညွန့်ကတင်ပြခဲ့ပါတယ်
။ဥပဒေကဲ့သို့အနာတီတဲ့အမိန့်ကိုထုတ်ပြန်ရလို့ရှိရင်နော်ဒီလိုလုံးဝအမှုဆက်လာတဲ့လူတွေလည်းပါမှာပေါ့။အခုပေါင်းတဲ့ထောင်ပါလားဗမင်းကြီးတို့ပေါ့နော်ပုံမှန်ကြောင့်လည်းဓမ္မကိစ္စနောက်ဆုံးဆောင်းတဲ့ခါမှာပြားဆွဲဆိုကြီးခံတဲ့လူပေါ့နော်အဲ့တော့အဲဓမ္မကြီးတို့ဘယ်လိုညာလို့ဆိုရင်အဲ့ဒီကျွန်တော်တို့ကြံပြုပြင်ပြရတဲ့နော်အချက်တစ်ချက်ကိုဓမ္မကြီးကဆောင်ရလိုက်တဲ့ဆိုင်ထဲပေါ့နော်2013ခုမှာနိုင်ငံရေးကျင်းသားကုံတော့ဒီပါနော်ဖြစ်သွားမှာပေါ့
ကော်မတီဥက္ကဋ္ဌအနေနဲ့ဦးသိန်းညွတ်တင်ပြချက်ကိုနိုင်ငံတော်သမ္မတထံကိုတင်ပြပေးဖို့ရှိတယ်လို့လည်းဦးသိန်းညွန့်ကပြောပါတယ်။နိုင်ငံရေးကျင်းသားစီစီရေးချယ်ရေးကော်မတီကလည်းဒီနှစ်ကောင်မှာအစည်းအဝေးတစ်ဆောင်ထုတ်ဖို့ရှိပြီးတော့လက်ရှိအချိန်မှာတော့အဲ့ဒီအစည်းအဝေးတစ်ဆောင်ကိုရည်သားနေဆဲဖြစ်တယ်လို့လည်းကိုဘူကြီးကပြောပါတယ်။2013ကုန်သွားပေမဲ့လည်းထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေရှိနေဖို့များနေတဲ့အတွက်နိုင်ငံရေးကျင်းသားစီစီရေးချယ်ရေးကော်မတီကလည်းဆက်ရှိနေဦးမှာဖြစ်တယ်လို့ကိုဘူကြီးကပြောပါတယ်။နိုင်ငံရေးကျင်းသားစီစီရေးချယ်ရေးကော်မတီကို2013ခုနှစ်ထဲမှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ဒီကော်မတီရဲ့အဆုံးဖြတ်နယ်ပဲနိုင်ငံရေးကျင်းသားရာခိုင်နှုန်းလောက်ကိုအစိုးရဘက်ကပြန်လွှတ်ပေးခဲ့တာပါ။ဒီဇင်ဘာလထဲမှာပဲစီကင်းဖွံ့မဲ့ကျင်းပခဲ့တဲ့ဖွံ့ပွဲနေ့ဒီဇင်ဘာလ12ရက်နေ့မှာမြန်မာနိုင်ငံအကျဉ်းထောင်တွေကအကျဉ်းသား44ဦးကိုသမ္မတရဲ့လူချင်းချင်းတာဝန်နဲ့ပြန်လည်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။